ဟုတ်ကဲ့ဒေါ်လာထိချုံမှုအခုချိန်ထိပြန်မဖြေနိုင်တာကြောင့်ဆိုးရွားလာဝန်ကိုအမည်မဖော်လို့တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကအက်စ်ပို့တုံးလေးကြီးကဒေါ်လာကြီးဘူပန်ထိချုံမှုနဲ့တော်တော်လေးကျဆင်းသွားတာပေါ့နော်အက်စ်ပို့ဖော်လို့လည်းကျသွားတယ်အက်စ်ပို့ဝင်လာတဲ့အနေနဲ့ကျသွားတယ်ပေါ့နော်ဒါလည်းတိတိကျကျကိုစီးပွားကုသန်းတို့တခြားဝီးထဏရီထုတ်ပြန်တဲ့ခင်ဗျားရေးရတယ်ဒီကအ တကယ်လည်း export ပို့တဲ့ပုံမှန်တော့ဗောနော်ဟို sample ကြောင်းနိုင်ငံမှာလည်းအများကြီးကြားတော့တွေ့ရတယ်ဗောနော်အနောက်ဘက်ကကျတော့ဥပမာလည်းလက်ရှိမှာဆိုရာထိချုပ်ကန့်သက်ထားတဲ့အတွက် license မရတာတွေဝေဝယ်လို့မရတာတွေကြံ့ကြာတာတွေလိုမျိုးကန့်သက်တယ်အများကြီးတွေ့ရတဲ့စီးပွားရေးချိန်ကတော့ကောင်းစင်းတော့နေလေထိုင်လျောက်တက်နေတာတွေ့ရတယ်အထူးရေးစီးတီတက်တာဗောနော်အောင်အဲ့အတွက် inflation နဲ့ငွေကြေးဖောက်ပွားမှုတွေထိုင်လျောက်ဖြစ်တာတွေ့ရတယ
်ဒီနေရာမှာမြန်မာနိုင်ငံမှာအခုချိန်ထိအစီအမံမဲ့တယ်ပုံကိုလည်းအမည်မဖော်လိုတဲ့အလဲအလတ်စီးပွားရေးလုပ်ငန်းရှင်က
တကဘာလုံးဖြစ်ပြတဲ့လက်ရှိအနေနဲ့အားလုံးက inflation နေပြတ်နေရပေါ့နော်ဒါမျိုးအားလုံးက strategy နဲ့သူသွားနေရတယ် bank interest rate တွေအခု America ဆို bank interest rate ဖြစ်ဟိုဖြစ်တယ် Australia ဆိုဖြစ်တယ် three link ကဖြစ်တယ် Japan ဖြစ်တယ်အားလုံးတက်တယ်သူ macro economy ကသူ control လုပ်နိုင်မှုပေါ့ plan နေနဲ့သွားနေကြတယ်ကျွန်တော်တို့ဒီမှာကဘာ plan မှမရှိဘူးအခုဘိုးဘန်ဆိုတဲ့ဟာဒီပေါ်အောင်ဆိုးသေးတယ်ပေါ့နော်ဟာသရေဖြစ်နေတယ်ဆိုတော့အခု inflation ဖြစ်တယ် inflation ဖြစ်တဲ့အပြင်ကျွန်တော်ဒီမှာ stake ပါဖြစ်သွားတာဝေကြီးဖောင်းပွားမှုကဒါဖြစ်တဲ့အပြင်ကို dollar shortage ဖြစ်တဲ့အတွက်ကြောင့်မလို့တေဂျာတစ်ခုကတော့ C နဲ့ပတ်သက်တဲ့ဟာစားအုံးစီရှိတယ်စားသုံးစီရှိတယ်ဆက်သုံးစီရှိတယ်အဓိကကတော့ဆက်သုံးစီတက်ပြီးလေဆိုတော့အကုန်တက်ပြီးတကယ်အားလုံးလူသုံးဖို့ပစ္စည်းတက်ပြီးအခုဆိုရင်အားလုံးကနှစ်ဆတက်ကုန်ရတယ်ပုံမှန်မနေ့ကစားတဲ့ကျွန်တော်ဒီပေါင်မှုလေးကစားပြီးတော့တစ်ဆခွဲနှစ်ဆအကုန်တက်သွားတယ်ကအဟောင်းစီလေးတစ်ဆတက်သွားတယ်ခုတည်းကလေးစတေတတော့ဘာဖြစ်လို့ဆိုတော့ဘယ်လိုပြန်လုပ်မလဲဆိုတော့ကျွန်တော်တို့ကဘာ plan မှမချပြနိုင်
ဘူး။ဒါချင်းအခုလိုထိန်းချုပ်မှုတစ်ခုလွန်ခဲ့တာရဲ့စင်ကဲဆက်ထိခိုက်လုံးပုံကိုလည်းစီးပွားရေးလုပ်ငန်းရှင်ကြီးက
ထိန်းချုပ်တာတော့ဘယ်ရမှမကောင်းဘူး။ထိန်းချုပ်တာတော့ကောင်းတယ်။ဟောထိန်းချုပ်ကနေပြီး over intervention မလို့ထိန်းချုပ်မှုလုံခဲ့သွားရင်တော့ဒီကျွန်တော်တို့ရှိနေတဲ့ mechanism တွေအကုန်လုံးက automatic audit automatic စင်ကဲရိုက်စင်ဖြစ်စင်ပေါ့။တနည်းအားဖြင့်ကိုင်းလိုက်ပြီးမယ်ဒီတနည်းအားဖြင့်နောက်ဆက်တွဲနေတဲ့ချိန်ချောက်လုံးမှာစင်ကဲချားနေရပြီးပါဝေးသက်တွေလိုက်ပြီးတော့ bottleneck ကြီးသွားပြီးဆက်ပြီးကြုံပြတာလေးလည်းတွေ့ရတယ်ချိုးရုံတွေကကုန်ငန်းပစ္စည်းတွေကတနည်းအားဖြင့်အပိုးသွင်းတဲ့အပိုင်းတွေရှိလို့နော်။နောက်အခုဆိုရင်ပြည်သက်ဆောက်တာဆိုရင်ဟိုတနည်းအားဖြင့်တွင်တဲ့တွင်ရတဲ့ဟိုပေဘုတ်ဖတ်လို့ပေဘုတ်ကိတ်ကြီးပေါ့နော်။ဟိုတင်းသွင်းရခက်တယ်ဒီပြည်သက်ဆောက်ဆောင်မှာဒီ supply chain မှာပေါ့နော် shortage တွေနောက်ဒီ quality တွေဂွေးသက်ပြတာတွေလည်းအများကြီးတွေ့ရတာပေါ့
တစ်ချိန်ထဲမှာစီးပွားပြဿနာပေါင်းစုံလာတဲ့အကျိုးဆက်ကိုလည်းအလဲအလတ်လုပ်ငန်းရှင်က
ဒီ macro economy ရဲ့တရားဆိုရတဲ့ inflation rate ကလည်းတက် unemployment rate ကတော့အလုတ်ကိုင်းနေပြောကြရမျိုးတော့အားလုံးထိသွားပြီနိုင်ငံသား investment တွေထွက်သွားတယ် white collar job တွေဒုက္ခရောက်နေပြီဟိုအထီးတော့ကတော့အောက်ဆုံးကတော့လည်းမဟုတ်လေဗမာအရန်တည်တာလာတယ်ဆိုတော့ကျွန်တော်နေရာတိုင်းနေရာရက်ကွက်တန်းချမ်းသာလူကချမ်းသာသလားစီးရဲလူကစီးရဲလောက်အလေလက်တန်းအလေလက်တန်းအားလုံးလူမှုရေးမတည်ငြိမ်မှုတွေဒီက criminal case တွေဂျာဆုံးမှုတွေအများများလာတဲ့အချိန်မှာဘယ်သူမှအားကိုးအမှန်ကိုမသိတော့တ
ာအခုစီးပွားကြလာတဲ့အချိန်တွေကိုပြန်စီမံသင့်ဖို့ကိုလည်းလုပ်ငန်းရှင်ကြီးက
depression ပေါ့နော်ဟိုဒီ innovation တွေ depression ဖြစ်သွားတဲ့ပုံစံတွေ့ရဟိုဒီအားရဲ့ဘီလဆူချူပေါ့နော်တကယ်တော့ဟိုနိုင်ငံတော်အနေနဲ့ဒေါ်လာစီးတက်တာကိုထိန်းမှုအတွက်ရွေးချယ်လက်ရှိရလဲကောင်းတယ်ထိန်းနေဆိုတာစနစ်တကျဟိုထိန်းချုပ်တာမဟုတ်ဘဲနဲ့ဒီကွက်စီးပွားရေးဆက်ဆံထိန်းချောင်းတာပေါ့နော်အစိုးရဆိုတာနိုင်ငံတိုင်းကတော့စီကူမှလည်းစီကူဆိုရတရုတ်မှလည်းတရုတ်ဆိုရထိုင်းနိုင်ငံမှလည်းထိုင်းနိုင်ငံဆိုရကိုယ်နိုင်ငံစီးပွားရေးကိုဒီနေ့တကျတော့အကုန်လုံးကသူကြီးသူငယ်နဲ့တူအကုန်လုံးထိန်းချောင်းကြတာယူဟောဘလူးမက်ကနီဇမ်သုံးမလဲဆိုတာပဲအရေးကြီးတယ
်မြန်မာစစ်ကောင်စီအနေနဲ့တရုတ်လင်္ကာလိုဖြစ်လာမှဆိုရင်ပြီးနိုင်ငံသားငွေစုဖို့ရည်ရွယ်ချက်ကောင်းခဲ့ပေမဲ့လက်တွေ့လုပ်ပုံလွဲကုန်ကအခုလိုပို့ဆိုရင်လာရတာလို့သုံးသပ်သူတွေကဆိုပါတယ်ခင်